Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်ဒီဇင်ဘာလ6ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49ရိုကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုမနေ့ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာနာနဲ့ခင်ဗျာခင်ဗျာကျွန်တော်ဆက်မှုရပါအခုနှစ်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့အတူတင်ပြပေးဖို့ရှိပါတယ်ဒီထဲမှာထူးခြားတဲ့သတင်းတွေကတော့နေတိုးနိုင်ငံရာကြီးဝန်ကြီးတွေဟာဘရပ်ဆယ်မြို့မှာအင်္ဂါနေ့ကျင်းပမဲ့အစည်းအဝေးအတွက်အလုံများနေကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဟာအခုလကုန်ပိုင်းမှာပယ်လဲစိတ်ကန်းကိုတွားရောက်လေပတ်မှဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ဒီလိုသတင်းလေးနဲ့အတူထူးခြားတဲ့သတင်းလေးကြားမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်အတံပေးကော်မရှင်ရဲ့ခီးစဉ်တွင်မှာရခိုင်တိုင်းရင်းသားတွေရဲ့ပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တယ်လို့ဆိုပါတယ်
။သူတို့အခုဆိုရင်3កောက်ရှိပြီရခိုင်မဟုတ်ဘူးလား။3កောက်အရှိတဲ့နေရာမှာအခုသူတို့ဒါကူပြန်လာပြီးတော့ပြောတာပေါ့နော်။ပြောတဲ့အခါမှာ
NLD ဆွတ်တော်အမတ်ကရခိုင်ရေးနှံပတ်သက်လို့ပြောကြားသွားခဲ့တာပါရှင်။ဒါနဲ့အတူရှမ်းပြည်နယ်ဘက်ကထိုးစစ်တွေပို့ပြီးတော့ပြင်းထန်လာနေတဲ့အပေါ်မှာလက်နက်ကင်တိုင်းရင်းသားတွေဘက်ကဘာကိုတောင်းဆိုခဲ့ပါသလဲ။တခါကဘာတလွားကဒုက္ခတွေတန်ပေါင်းများစွာအတွက်အရေးပေါ်ကယ်ဆယ်ရေးလိုအပ်ချက်တွေရှိနေတာကြောင့်ကုလသမဂ္ဂအဖွဲ့ချုပ်ကမကြုံစဘူးရန်ပုံငွေအတော်များများထည့်ဝင်ကြဖို့မြစ်တာရက်ခန္ဓာကိုလည်းပြောပြပေးမှာပါ။အခုရင်ဆုံးတော့အင်ကာနီမနက်ဖက် VOE ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစ္စာမိုးဝင်နဲ့ကိုညံဝင်းအောင်တို့ကကြေညာပါမယ်ရှင်။
မစ္စတာဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမယ့်တမရအဖြစ်ရွေးချယ်တင်မြှောက်လိုက်တဲ့ပေါ်တရုတ်နိုင်ငံမှာအများစုကကြိုဆိုခဲ့ကြပါတယ်ဒီဖြစ်ဟာဆိုရင်တရုတ်အစိုးရအတွက်အောင်မြင်မှုတစ်ခုဖြစ်တဲ့ထရန့်ဟာစီးပွားရေးတမားတယောက်ဖြစ်တာကြောင့်သူ့ရဲ့ချင်းကပ်မှုဟာသူနဲ့ရှင်ပြန်ပက်တဲ့ပိုးပြီးတော့ရိုးစင်းဖြောက်မှတ်လိမ့်မယ်လို့လည်းယုံကြည်ခဲ့ကြပါတယ်ဒါပေမဲ့နောက်ပိုင်းမှာပြုလုပ်ခဲ့တဲ့တယ်လီဖုန်းဆက်သွယ်မှုနဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်ကနေရေးသားချက်တွေကြောင့်ထရမ့်ရဲ့တမရလက်ထက်အစကမျှော်လင့်ထားခဲ့ကြသလိုကြိုတင်တွက်ဆလို့မဖြစ်နိုင်ဘူးဆိုပြီးတော့ပြောင်းလဲပြီးရှုမြင်လာကြပါတယ်။တန်တမာရေးနဲ့စီးပွားရေးအရာတရုတ်အစိုးရကပြန်လည်တုံ့ပြန်နိုင်တဲ့အလားအလာတွေရှိတဲ့အကြောင်းပြောဆိုမှုတွေလည်းတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကကြွေးကောက်ခံတမရထရမ့်အနေနဲ့ဆယ်စုနှစ်နဲ့ချီပြီးတော့ထားရှိခဲ့တဲ့တန်တမာဘောင်ကိုကျော်လွန်ပြီးတော့ထိုင်ဝမ်တမရဆိုင်အင်ဝမ်နဲ့တယ်လီဖုန်းဆက်သွယ်စကားပြောဆိုခဲ့ပါတယ်။ထရမ့်ဟာအခုလိုတယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တဲ့ပထမဦးဆုံးရွေးကောက်ခံအမေရိကန်သမ္မတဖြစ်နေတဲ့ဆိုတဲ့အချက်သာမကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာထရမ့်ကသူ့မကိုသမ္မတဆိုင်းဆိုပြီးတော့ခေါ်ဝေါ်တုံးတုံးရေးသားလိုက်တဲ့အတွက်တရုတ်အစိုးရအနေနဲ့အတော်ကိုမှင်တက်သွားခဲ့ရပါတယ်။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံပိုင်နယ်မြေဖြစ်တတ်မှတ်ကြောင်းတရုတ်ကကြေညာခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလည်း1989ခုနှစ်ကတည်းကထိုင်ဝမ်နဲ့တရားဝင်တန်တမာဆက်ဆံရေးထားရှိခြင်းမရှိခဲ့ပါဘူး။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က Republican Party ဝင်တွင်သူ့ပြိုင်ဘက်ဟောင်းတွေအနေနဲ့တူဖြစ်တဲ့အငြင်းစားအာယုံကျော်ခွဲစီဆရာဝန်ကြီး Ben Carson ကိုအင်အားနဲ့မြို့ပြဖွံ့ဖြိုးရေးဌာနဝန်ကြီးဖြစ်ခန့်အပ်ဖို့ရွေးချယ်လိုက်ပါတယ်။ Carson အနေနဲ့လူမှုရေးအဖွဲ့အစည်းတွေအားဖြည့်ပေးရေးနဲ့မိသားစုဝင်တွေဘဝမြင့်တင်ပေးရေးအတွက်ဆန္ဒပြင်းပြပြီးထူးချွန်တဲ့သူတူဖြစ်ကြောင်းထရမ့်ကတင်းနာနေကပြောပါတယ်။အသက်65နှစ်အရွယ် Carson အနေနဲ့ဥယျာဉ်ဆိုင်ရာ policy နဲ့ပတ်သက်လို့အတွေ့အကြုံရှိပေမဲ့တန်ဖိုးနဲ့နဲ့အိမ်ယာမှာသူကလေးဘဝကနေထိုင်ခဲ့တဲ့အတွေ့အကြုံရှိပြီဖြစ်ပါတယ်။ဒီတန်ဖိုးနဲ့အိမ်ယာကိစ္စတွေဟာအိမ်ယာနဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနအောက်ကဖြစ်ပါတယ်။အတိတ်ကတော့ကာဆင်အနေနဲ့အစိုးရရဲ့တန်ဖိုးနဲ့အိမ်ယာအစီအစဉ်တွေဟာလူတွေရဲ့မိခိုးလိုတဲ့စိတ်ဓာတ်ကိုအားပေးရရောက်တယ်လို့ဝေဖန်ခဲ့ပြီးလူတူအနေနဲ့အောင်မြင်ဖို့အတွက်ကိုစူးစမ်းမှရမှာဖြစ်ကြောင်းထောက်ခံပြောကြားခဲ့ပါတယ်။Republican သမ္မတလောင်းအမည်စင်းမှာပါဝင်ဖို့ရှင်ပြိုင်ခဲ့ရမှာ Trump နဲ့ Carson ပါဝင်ခဲ့ပြီးနောက်ပိုင်းသူ့ဘော်ထောက်ခံမှုယော်နည်းလာတဲ့အတွက်ရှင်ပြိုင်မှုကနေနှုတ်ထွက်ပြီး Trump ကိုထောက်ခံလာခဲ့သူဖြစ်ပါတယ်။ Trump အစိုးရအသစ်မှာပါဝင်ဖို့သူဟာပထမဦးဆုံးအမည်တင်သွင်းခံရတဲ့ Africa နယ်ပါအမေရိကန်နိုင်ငံသားဖြစ်ပါတယ်။အမေရိကန်အစိုးရအသစ်မှာဝန်ကြီးဖြစ် Trump ရဲ့ရွေးချယ်ခံရသူတွေနဲ့လားတူ Carson ရဲ့ယာတူခံမှုဟာ Republican တို့ရဲ့ထိန်းချုပ်တာတဲ့အထက်လွှတ်ပြော်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်။
NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာဘရပ်ဆယ်မြို့မှာအင်္ဂါနေ့ကျင်းပမယ့်နှစ်ကုန်ချိန်ကာလအစည်းအဝေးမှာဆွေးနွေးကြမယ့်အချက်အလက်တွေနဲ့ပတ်သက်ပြီးတော့အလုံများနေကြပါတယ်။အဲ့ဒီထဲမှာ EU ဥရောပတမကအတွင်းပိုမိုချစ်ကြည်ရင်းနှီးမှုရရှိစေရေးဟာထိတ်တန့်ဦးစားပေးအကြောင်းအရာဖြစ်နေပါတယ်။ဒါပေမဲ့အခုချိန်ဟာမဟာမိတ်အဖွဲ့အစည်းအတွင်းမှာစိန်ခေါ်မှုတွေအမြောက်များနဲ့ကြုံနေရတာပါ။အကြီးမားဆုံးအကြောင်းအရာကတော့တရားဝင်ဆွေးနွေးကြမဲ့ခေါင်းစဉ်တွေမှာမပါပါဘူး။အဲ့ဒါကတော့ဒေါ်နယ်ထရမ့်အမေရိကန်သမ္မတဖြစ်လာတဲ့အခါမှာနေတိုးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကဘယ်လိုသဘောထားရှိမလဲဆိုတာပဲဖြစ်ပါတယ်။အစည်းအဝေးမတိုင်ခင်နှစ်ရက်အလိုကာလအားလုံးရဲ့စိတ်ထဲမှာထရမ့်ရှိနေတယ်လို့ဘရက်ဆယ်မှာအခြေစိုက်တဲ့သုတေသနဌာနဖြစ်တဲ့ Egmont Institute ကသုတေသနပညာရှင် Sven Biskop ကပြောဆိုလိုက်ပါတယ်
။ Syria မြောက်ပိုင်း Aleppo မှာ9ရက်ကြာအပြစ်ရသဘောတူမှုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလူညွင့်ကောင်စီကပေးချလိုက်ပါတယ်။ Aleppo မှာလာပေါင်းများစွာတိုက်ခိုက်မှုတွေအဆုံးသတ်ဖို့ရည်ရွယ်တဲ့အခြားစစ်ဆင်ညှိနှိုင်းမှုတွေကိုထိခိုက်နိုင်တယ်လို့ရုရှားဘက်ကဝေဖန်ခဲ့ပြီးတဲ့နောက်အခုလိုပေးချလိုက်တာဖြစ်ပါတယ်။လူညွင့်ကောင်စီအဖွဲ့ဝင်အားလုံးကသဘောတူညီမှုရဖို့လိုအပ်တဲ့အဲ့ဒီအဆိုပြုချက်ကိုတရုတ်နဲ့ဗင်နီဇွဲလာတို့ကကန့်ကွက်ခဲ့ပြီးအန်ဂိုလာကတော့မဲမပေးခဲ့ပါဘူး။တနင်္လာနေ့မဲဆုံးခွဲဆုံးဖြတ်မှုမတိုင်ခင်ရုရှားနိုင်ငံသားကြီးဝန်ကြီးစာကလေးလက်ဗရော့ကဂျမ်ဂျန်ဒီဘာမှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့အင်ကာတို့မှုဗုဒ္ဓမာဆွေးနွေးမယ်လို့ပြောပါတယ်။လူညွင့်ကောင်စီမှာအမေရိကန်ကဘယ်လိုမေးပေးခဲ့တယ်လဲဆိုတော့ချက်ချင်းမသိရသေးပါဘူး။ Egypt, Spain, New Zealand တို့ကမူကြမ်းတင်သွင်းခဲ့တဲ့အဲ့ဒီအဆိုပြုချက်မှာတိုက်ခိုက်မှုတွေရပ်ဆိုင်းဖို့9ရက်ကြာအပြည့်ရရတိုးပေးဖို့ကောင်စီအနေနဲ့လေ့လာသုံးသပ်ရမှာဖြစ်ကြောင်းပြောကြပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE အမေရိကန်တန်ကအင်္ဂါနေ့မနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်စစ်တွေမောင်းတော်ဘူးတီတော်အပါအဝင်မြောက်ဦးနဲ့မြေပုံမြို့စတာတွေကိုတွားရောက်ခဲ့ပြီးတဲ့နောက်သူတို့တွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့အင်္ဂါနေ့ညနေပိုင်းမှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ဖို့စီစဉ်ထားပါတယ်။ခီးစဉ်တွင်ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာပြည်နယ်အစိုးရနယ်ကိုနှစ်ဖက်အတိုင်းပိုင်းလူမှုအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ညဉ့်ညရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့မစ္စတာအာနန်အနေနဲ့အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တာဒီတစ်ကြိမ်ဟာဒုတိယကြိမ်ဖြစ်ပြီးတော့ရှင်းနှစ်ဆန်းပိုင်းမှာရခိုင်ပြည်အရေးနဲ့ပတ်သက်ပြီးတော့ကြားပြတ်အစည်းအဝေးခန်းစားတရက်တင်သွင်းသွားဖို့ရှိတယ်လို့သိရပါတယ်။မစ္စတာကိုဖီအာနန်ဟာအင်ကာနေမှာဒေါအောင်ဆန်းစုကြည်နဲ့ရောတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါတွေ့ဆုံမှုရှိပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာတော့သူတို့တွားရောက်ခဲ့တဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတွေ့ရှိတဲ့တွေ့ရှိချက်တွေကိုအကြံပြုတင်ပြသွားဖို့ရှိတယ်လို့အဖွဲ့ဝင်တဦးဖြစ်တဲ့ဦးရေးလွင်ကပြောပါတယ်။မနေ့ကတော့မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာတမရဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မစ္စတာကိုဖီအာနန်နဲ့တွေ့ဆုံခဲ့တဲ့အမျိုးသားလွှတ်တော်အမတ်ဒေါ်ထုမေကတော့အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ပြည်ပခအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးပြခဲ့တဲ့အကြောင်းအဓိကဆွေးနွေးခဲ့တာကတော့နောက်ဆုံးဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တည်ထောင်ထုတ်ပြန်ဖို့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ပတ်သက်မှုရှိမရှိသိရှိနိုင်ရေးမွတ်စလင်တွေရောရခိုင်နေရဲ့အတံမှာနားထောင်ဖို့အရေးအစရှိတာတွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတဒူတာတေကဖိလစ်ပိုင်ဒုသမ္မတလင်နီလိုဘရီတိုကိုဝန်ကြီးအဖွဲ့အစည်းအဝေးကိုတက်ရောက်ဖို့သူမကိုပိတ်ပင်ခဲ့တဲ့အတွက်ဝန်ကြီးအဖွဲ့ယာဒူးကနေမစ်လိုဘရီတိုကနှုတ်ထွက်လိုက်ပါတယ်။ဒါပေမဲ့အိုးအိမ်ဖွံ့ဖြိုးမှုဌာနရဲ့ဝန်ကြီးဖြစ်ခဲ့သူလိုဘရီတိုကပြည်သူကရွေးချယ်တင်မြှောက်ထားတဲ့ယာဒူးကိုဆက်လက်လှုပ်ဆောင်သွားပါမယ်။သမ္မတထံတင်သွင်းတဲ့ယာဒူးနှုတ်ထွက်လွှာကိုလိုဘရီတိုရဲ့အင်တာနက် Twitter အကောင့်မှာဖော်ပြခဲ့ရမှာသူ့အနေနဲ့ဒူတာတေးအစိုးရအဖွဲ့မှဆက်လက်တောင်းဝန်ထမ်းဆောင်နိုင်ခြင်းမရှိတော့တဲ့အကြောင်းပြေသားထားပါတယ်။ဝန်ကြီးအဖွဲ့အတွင်းဝန်လီယိုစီရိုအီဗက်စ်ကိုကထံကနေစနေနေ့ကသူလက်ခံရရှိတဲ့အစာမှာသမ္မတအနေနဲ့တနင်္လာနေ့ကနေစပြီးသူ့ကိုဝန်ကြီးတွေရဲ့ဒီစည်းဝေးအလုံးကိုမတက်ဖို့ဆန္ဒရှိတဲ့အကြောင်းဖော်ပြထားတာတွေ့ရတယ်လို့ရူဘီတိုကပြောပါတယ
်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသူ့အနေနဲ့အခုလကုန်ပိုင်းမှာအမေရိကန်ရေးတဲ့အခြေစိုက်ဖလဲစိတ်ကန်းကိုတွားရောက်မှဖြစ်တဲ့အကြောင်းတင်းနှလာနေမှာပြောဆိုလိုက်ပါတယ်။ American အနေနဲ့ဒုတိယကမ္ဘာစစ်အတွင်းမှာပါဝင်လာစီခဲ့တဲ့1940ခုနှစ် American ရေတပ်စခန်းကိုဂျပန်ကဘုံကျဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်း Mr. Shinzo Abe ဟာ American ရေတပ်အခြေစိုက်စခန်းကိုတွားရောက်လေပတ်မဲ့ပထမဦးဆုံးဂျပန်ခေါင်းဆောင်လည်းဖြစ်ပါတယ်ဘုံကျဲတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့မတိုင်ခင်နှစ်ရက်အလိုမှာမစ္စတာအာဘေကအခုလိုပြောကြားလိုက်တာပါသူဟာပလဲစစ်ကမ်းကိုတမရအိုဘားမားနဲ့အတူတွားရောက်ကာကြာဆုံးစစ်တီတွေကိုအလေးပြုမှဖြစ်ပြီးတော့ရှေ့လမှာတာဝန်ကနေအနားယူတော့မဲ့တမရဘရက်အိုဘားမားနဲ့နောက်ဆုံးထိပ်သီးအစည်းအဝေးလည်းပြုလုပ်မှဖြစ်တယ်လို့ဆိုပါတယ်မစ္စတာအာဘေဟာဒီဇင်ဘာလ26ရက်နေ့29ရက်နေ့တွေမှာဟဝိုင်ယီကိုတွားရောက်မှဖြစ်ပြီးဒါဟာ1945ခုနှစ်ကအမေရိကန်ကကမ္ဘာမှာပထမအဦးဆုံးနျူကလ িয়ার ဘုံကျဲချခဲ့တဲ့ဟီရိုရှိမားမြို့ကိုတမရအိုဘားမားအနေနဲ့ပထမအဦးဆုံးတာဝန်ထမ်းဆောင်စေအမေရိကန်တမရတဦးအနေနဲ့တွားရောက်လေပတ်ခဲ့ပြီး6လကြာမှအခုလိုတွားရောက်မှဖြစ်ပါတယ
်လူကြိုက်များတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီးကမမျှော်လင့်မဲ့တင်းနှံလာနေကယာဒူးကနေနှုတ်ထွက်လိုက်ပါတယ်ရှင်းနေကြဝန်ကြီးချုပ်အဖြစ်သူရာဒူးတက်တန်းမှာလူတို့ရဲ့ထောက်ခံမှုကြီးမားခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းနောက်ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ရင်လည်းသူ့ပါတီအနေနဲ့အနိုင်ရလိမ့်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ
် VOA ရဲ့အင်ကာနေ့မနေ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမဝင်းနဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်မတွေထဲမှာအရင်ဆုံးရခိုင်ရေးနဲ့စပါမယ်ရှင်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ရခိုင်ပြည်နယ်ခီးစဉ်မှာဒေသခံရခိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တဲ့အတွက်သူတို့ရင်ဆိုင်နေခဲ့ရတဲ့အခြေအနေတွေတိတိကျကျသိရဖို့အခက်အခဲတွေရှိခဲ့တဲ့အကြောင်းမနေ့ကတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အကြောင်းသူ့ရဲ့ရခိုင်ခီးစဉ်တွေမှာပြောကြားခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
တုံးရကြခီးစဉ်ဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့ရန်ကုန်မြို့မှာခီးစဉ်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲပြုလုပ်မှဖြစ်ပါတယ်။မနေ့ကတော့နေပြည်တော်မှာသမရဦးထင်ကျော်နဲ့ကိုဖီအာနန်တို့တွေ့ဆုံခဲ့တယ်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တချို့နဲ့လည်းတည်တံ့တွေ့ဆုံခဲ့ပါတယ်။အထူးသဖြင့်နေပြည်တော်ရောက်နေတဲ့ရခိုင်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဘက်ကဖိတ်ကြားခဲ့ပေမဲ့လည်းရခိုင်အမျိုးသားပါတီရဲ့လွှတ်တော်အမတ်ဒေါ်ထုမေတဦးသာတက်ရောက်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အမတ်၄ဦးစုစုပေါင်း၅ဦးနဲ့ဆွေးနွေးပြောဆိုခဲ့ကြပါတယ်။ဒေသခံရခိုင်တိုင်းဒေသတွေအနေနဲ့မိမိတို့ရင်ဆိုင်နေရတဲ့အခက်အခဲအကျက်တဲတွေကိုနိုင်ငံတကာသိစီဖို့ဆိုရင်လာရောက်လေ့လာတဲ့အဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေကြောင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ NLD အမျိုးသားလွှတ်တော်အမတ်ဦးစိုးဝင်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်။သူတို့အခုဆိုရင်၃ခေါက်ရှိပြီရခိုင်မဟုတ်ဘူးလား။၃ခေါက်ရှိတဲ့နေရာမှာအခုသူတို့ဒါကပြန်လာပြီးတော့ပြောတာပေါ့နော်။ပြောတဲ့အခါမှာရခိုင်ဘက်ကပူးပေါင်းဆောင်ရွက်မှုပောင်းဝင်းမှုအားနည်းတယ်။မွဆလင်တွေဘက်ကတော့တကယ်တက်တက်ကြွကြနဲ့ပဲပူးပေါင်းပြီးတော့ဆောင်ရွက်တည်ဆုံပြီးတော့ဒါသူတို့အတွေ့အကြုံသူတို့ပြောတာသူတို့ဖြစ်စီခြင်းတဲ့ပုံစံကတော့ဟိုဒီဘက်ကရခိုင်တိုင်းရင်းသားတွေရောဟိုဘက်ကမွတ်စလင်တွေရောဟိုမှာရခိုင်တိုင်းရင်းသားတွေရတယ်ပဲမိမိတို့ရဲ့အခက်အခဲအကြက်တဲ့ခံစားချက်တွေပေါ်စတဲ့အပြင်ဒါတွေကိုပူးပူးလင်းလင်းဆွေးနွေးတင်ပြဖို့လုပ်မယ်ဟိုဘက်ကလည်းပဲမွတ်စလင်တွေရလည်းထုံးပြီးလက်ကောင်းပေါ့အဲ့ဒီအပေါ်မှာသူတို့ကကြားနာပြီးတော့ဟိုအကောင်းဆုံးအစီရင်ခံစားတွေပြည့်စုဖို့ပေါ့ဆိုတော့အဲ့လိုရှိတဲ့နေရာမှာကျွန်တော်တို့ဒီဘက်ကမွဆလင်တွေဘက်ကတော့ဟိုလဲလဲလဲလဲနဲ့ပူပေါင်းပောင်ဝင်ဆောင်ရွက်တယ်ကျွန်တော်တို့ရခိုင်ဘက်ကပူပေါင်းပောင်ဝင်ဆောင်ရွက်မှုအားနေတယ်ဆိုရင်ကျွန်တော်တို့ဘက်ကဟိုအချက်လက်တွေအားနေနေမှာပေါ့ဆိုရင်အဲ့တော့ဟိုဒီအားနေတဲ့အပေါ်မှာလည်းပဲသူတို့အနေနဲ့ပုံဝင်မကြဘူးဒါကြောင့်မလို့ဒါကျွန်တော်တို့နဲ့လာပြီးတော့အကြံဉာဏ်နေပေးပါတော့ဒီရခိုင်ပြည်နယ်ပြည်လေးရေးအတွက်ဘယ်လိုဆောင်ရွက်ရင်ကောင်းမလဲဆိုပြီးတော့ဒါကျွန်တော်တို့နဲ့လာတွေ့အောင်
လွှတ်တော်အမတ်တွေဘက်ကလည်းကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့အကြံပြုဆွေးနွေးခဲ့ကြတယ်လို့ဦးစိုးဝင်းကပြောသွားပါတယ်။အခုလိုကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုနေပြည်တော်မှာရခိုင်အမတ်တွေဘာကြောင့်မတွေ့ဆုံခဲ့ရသလဲဆိုတာကိုတော့ရခိုင်ပြည်သူ့လွှတ်တော်အမတ်တအုပ်ဖြစ်တဲ့ဥပရှင်ကအခုလို VOE ကိုပြောပါတယ
်။ကိုဖီအာနန်ကော်မရှင်ကိုကျွန်တော်တို့ရခိုင်မျိုးသားပါတီဒီကအသိမှမပြုဘူးလက်မခံဘူးဆိုတဲ့သဘောရှိရယ်။နောက်တစ်ခါရခိုင်ပြည်နယ်လွှတ်တော်ဆိုတာကကျွန်တော်တို့ရခိုင်မျိုးသားပါတီကညာစုလွှတ်တော်ကိုယ်စားလှယ်ကြီးအနိုင်ရတဲ့အပြင်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကကိုဖီအာနန်ကော်မရှင်ကိုအတိမတ်မပြုဘူးဆိုပြီးအဆုံးဖြတ်ထားတာရှိရဲ့။အဲတော့ကျွန်တော်တို့ပြည်သူတွေနဲ့ပါတီရဲ့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်လိုက်နာရမယ့်တာဝန်ရှိတဲ့အတွက်ကြောင့် ျွန်တော်ကကော်ဖီအာနန်သူ့အဖွဲ့ကိုသွားမတွေ့တာပါ။အ
ောက်တိုဘာလ2ရက်နေ့ကနေ4ရက်နေ့အထိသွားရောက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းခီးစဉ်အတွင်းသူ့အနေနဲ့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်မိကြောင်းကော်ဖီအာနန်ကစစ်တွေလေးစိတ်မှသတင်းတောက်တွေကိုပြောခဲ့ပါတယ
်။ We did discussThe developments in Northern Rakhine State.
ရခိုင်ပြည်နယ်မြောက်ပိုင်းဒေသနောက်ဆုံးအခြေအနေတွေကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။စိတ်ပူစရာကောင်းတာကတော့တည်တာပါတယ်။အကြမ်းဖက်မှုတွေမလိုအပ်ပါဘူး။ဒါပေမဲ့ထပ်ဖြစ်နေတာကစိုးရိမ်စရာပါ။ဒေသကနေအနေနဲ့သူတို့ရဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းဘယ်လိုဖြေရှင်းရမလဲဆိုတာဖြေရှာဖို့လိုပါတယ်
။မြန်မာနိုင်ငံကိုဒီဇင်ဘာလ၁ရက်နေ့ကရောက်ရှိလာတဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာအဲ့ဒီနေ့မှာပဲမြန်မာကာဒီနယ်ယဟန်အမတ်ချားလ်စ်ဘိုအပါဝင်ဘာသာပေါင်းစုံခေါင်းဆောင်တွေနဲ့တနာယီကြာတွေ့ဆုံပြီးရခိုင်ပြည်နယ်မြောက်ပိုင်းကိစ္စအပါဝင်ရှမ်းပြည်မြောက်ပိုင်းပဋိပက္ခတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။လက်နက်ကန်တိုင်းရင်းသားတွေရှိနေရာကချင်ကိုကန်တအောင်ရခိုင်စတဲ့တိုင်းရင်းသားဒေသတည်တည်မှာမြမတက်မတော်ကထိုးစစ်တွေပိုးပြီးပြင်းထန်လာတဲ့အတွက်တနိုင်ငံလုံးအပြစ်ခတ်ရက်စရေးကျင်ညာဖို့မြမအစိုးရကိုမြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ကတောင်းဆိုလိုက်ပါတယ်။အပြစ်ဆုံးကိုတော့စက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြမပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်၄ဘွဲ့တို့ရဲ့စီရေးအခြေအနေကလေရင်တွေသုံးပြီးဘုံကျဲတိုက်ခိုက်မှုတွေနဲ့အတူနှစ်ဖက်ပို့ပြီးတော့တင်းမာမှုတွေရှိလာတဲ့အတွက်ဒီတိုင်းစစ်ရေးနည်းနဲ့ဖြည့်ရှင်းပါကပြဿနာပြီးဆုံးမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီအတွက်တနင်္ဂနွေလို့အဖြစ်ခတ်ရစေးကြီးညာဖို့အတွက်တောင်းဆိုခဲ့တာဖြစ်တယ်လို့လည်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ထဲမှာပါတဲ့တအောင်းပလောင်တပ်ဖွဲ့ကဗိုလ်မှူးတာအကျော်ကဆိုပါတယ်
။ဒီမှာတမတော်လည်းတော့ရှောက်သူစီတက်လာတယ်တက်လာတဲ့အတွက်ဒီစီးနေမဖြည့်ရှင်းမယ်ဆိုရင်ဒီကိစ္စတော့အပယ်လုံးမပြီးနိုင်တဲ့ကိစ္စမဟုတ်ဘူး။အဲကြောင့်မို့ကျွန်တော်ဒီထုတ်ချက်ကိုပြန်ပြီးထုတ်ပြလာဖြစ်တယ
်။မြမအစိုးရအနေနဲ့တနင်္ဂနွေလို့အတိုင်းတာနဲ့အဖြစ်ခတ်ရစေးကြီးညာပေးဖို့မြမတက်မတော်ရဲ့ထိုးစစ်များရက်တံပြီးတိုင်းရင်းသားနယ်မြေဒေသများကနေဆုတ်ခွာပေးဖို့လက်နက်ကိုင်ပဋိပက္ခတွေကိုချုပ်ငိမ့်စေရန်အတွက်လက်ရှိတွစ်ဆုံဆွေးနွေးအဖြေရှာတဲ့နည်းလမ်းကိုအမြန်ဆုံးစတင်ဖို့လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေဟာတရုတ်မြန်မာနယ်စပ်မှာအများဆုံးဖြစ်ပွားနေတာကြောင့်တိုက်ပွဲတွေချုပ်ငိမ့်ရေးနဲ့နယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့အများဆုံးကြားဝင်ဆေးဆက်ညှိနှိုင်းဆောင်ရွက်ပေးဖို့တွေပါဝင်စစ်မှန်မျှတတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးမှုအတွက်မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စစ်ရဲဆဲဖို့အတွက်အဆင့်သစ်ဖြစ်ကြောင်းကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်။ပြီးခဲ့ရက်ကတော့မွန်ဂိုအခြေစိုက်တက်မတော်ရဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဝင်ရောက်သိမ်းယူခဲ့ပြီးတက်မတော်ကဖမ်းဆီးထားတဲ့ဒဇာဂန်80ကျော်ကိုလည်းပြန်လည်လွတ်မြောက်ရေးလှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီအပိုင်းအတွင်းမှာပဲလီရင်နေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေဒဏ်ရာရသေဆုံးမှုတွေရှိတယ်လို့လည်းပြောပါတယ်
။အာအဲ့မှာဒီဒီရတော့ internet မှာတော့မိသားစုကလုံးတရားရတယ်အတရားရတယ်အာတူဦးတည်ဆုံးတော့တယ်လို့ပြရ
တယ်တမရဘက်ကတော့သတင်းထုတ်ပြန်ရမှာတိုက်ပွဲနယ်မြေတွေကိုတည်ယူပို့ဆောင်ရေးရဟယင်နေနဲ့စစ်ကူတမရစစ်ကြောင်းတွေကိုပို့ဆောင်ပေးခဲ့ရကြောင်းစစ်ကူတမရစစ်ကြောင်းတွေအနေနဲ့ဒီဇင်ဘာလ၄ရက်နေ့မှာမွန်ဂိုမြို့ကိုရောက်ရှိပြီးတော့ထိန်းချုပ်နိုင်ခဲ့ပြီလို့ဖော်ပြထားပါတယ်ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တမရနဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်အမျိုးသားပြည်နယ်တင့်မြင့်ရေးနဲ့ငင်းငယ်ရေးဘုတ်ဌာနဥက္ကဋ္ဌဒေါက်တာတင်မြင့်ရေးဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံဖို့စီစဉ်ထားပေမဲ့တဖွဲ့ချင်းပဲတွေ့မယ်ဆိုတဲ့အခြေအနေတွေကြောင့်ဆွေးနွေးပွဲပြက်ခဲ့ရတယ်လို့ဆိုပါတယ
်။ဒီတပ်ပွဲဖြစ်နေတာကျွန်တော်လေးဖွဲ့အစားတော့တဖွဲ့ချင်းစီတွေ့မယ်လို့ပြောတယ်။ကျွန်တော်မဖြစ်နိုင်ဘူးလို့ပြောတော့ဘူရာတနုံသုံးဖွဲ့ MND ရဲ့ TNR သုံးဖွဲ့မတွေ့မယ်လို့ပြောတယ်။ဒီ GIA ကိုတော့သူကအာမပါဘူးလို့ပြောတယ်။အာကျွန်တော်ကတော့ဒီသုံးဖွဲ့နဲ့တော့မပြီးဘူး။ဟာဒီတပ်ပွဲအစီစီကိစ္စဖြစ်နေတော့ကျွန်တော်လေးဖွဲ့ဘောင်းပါဝင်နေတဲ့ဖွဲ့ဖြစ်တယ်။လေးဖွဲ့တွေ့မှာပဲဒီကိစ္စပြီးနိုင်တဲ့ကိစ္စဖြစ်တော့လေးဖွဲ့လို့တွေ့မှာကျွန်တော်တွေ့နိုင်မယ်လို့ပြောတော့သူကတော့လက်မခံဘူးလက်မခံတော့ဒီတော့ဆင်းရဲရပြတ်တယ်ကျွန်တော်ဖွဲ့ကိုဖွဲ့ပြီးလို့ရှင်တို့ကဒီဖွဲ့ကိုကျွန်တော်တို့ကအာဒီ question နဲ့ဆက်လာရှိလို့အမျိုးလို့လို့တော့ယူဆလို့ရတော့ပါ
ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ဖို့အလားအလာနဲ့ပတ်သက်လို့မြမတက်မတော်နဲ့အစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဟာသူတို့တိုင်းရင်းသားနယ်မြေတွေမှာမြမတက်မတော်ဘက်ကထိုးစစ်ဆင်နှားတွေလုပ်ခဲ့တာကြောင့်ဆိုကာနိုဝင်ဘာလ20ရက်နေ့ကစပြီးမူဆယ်တရငားမိုင်မုံကိုဖောင်းဆိုင်ကျူကုတ်ပန်ဆိုင်နမ်ခန့်နဲ့ကုတ်ခန့်ဒေသအပါအဝင်တခြားနေရာဒေသတွေမှာမြမတက်မတော်နဲ့ပြင်းထန်စွာတိုက်ပွဲတွေဖြစ်နေခဲ့ပါတယ်။တိုက်ပွဲတွေအတွင်းအရက်သားတွေလည်းထိခိုက်ဒဏ်ရာရမှုများရှိခဲ့ကြသလိုဒေသခံတွေဟာလည်းတရုတ်ပြည်ဘက်ကိုဒုက္ခသည်တွေအဖြစ်တိမ်းရှောင်နေရဆဲဖြစ်ပါရဲ့ရှင်။
မအေးအေးမှပြောပြခဲ့တာပါရှင်အခုလိုမျိုးလူတွေကြောင့်ဖြစ်ပေါ်နေရတဲ့ကပ်ဘေးတွေအပါအဝင်ဘေးဒုက္ခကြရောက်နေတဲ့မြန်မာနိုင်ငံအပါအဝင်ကဘာပေါ်ကနိုင်ငံပေါင်း33နိုင်ငံကလူပေါင်း63နိုင်ငံကိုအရေးပေါ်ကတင်နိုင်မှုအမေရိကန်ဒေါ်လာ 22.2 ဘီလီယံလှူဒန်းကြပါလို့ကုလသမဂ္ဂအဖွဲ့ကြီးကနိုင်ငံတကာအလှူရှင်တွေထံမှမေတ္တာရပ်ခံတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ချုပ်ရှိရာဂျနီဗာကနေလီဆာရှလိန်ပေးပို့ထားတဲ့သတင်းပေးပို့ချက်နဲ့အတူပြောပြပေးပါဦးမယ်ရှင်2019ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကြဖို့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာဌာနဒုတိယတွင်းရေးမှူးချုပ်စတီဖန်အိုဘရိုင်ယန်ကအခုလိုပြောပါတယ
် This appeal 2017 comprising strategic and coordinated response plans
2019ခုနှစ်မှာလူသားချင်းစာနာမှုအရေးပေါ်ရမုံငွေမေတ္တာရပ်ခံချက်ဟာနိုင်ငံပေါင်း33နိုင်ငံအတွက်မဟာဗျူဟာကျတဲ့အရေးယူဆောင်ရွက်မှုအစီအစဉ်တွေပါဝင်ပါတယ်အဲ့ဒီအတွက်လိုအပ်တဲ့ငွေဟာဒေါ်လာ 2.2 ဘီလီယံဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအနေနဲ့အများဆုံးတောင်းခံခဲ့တဲ့ပမာဏဖြစ်ပါတယ်။ဒါဟာကမ္ဘာမှာလူသားချင်းစာနာမှုအခြေအနေဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းပထမဦးဆုံးကြုံတွေ့နေရတဲ့ဆိုးရွားလာတဲ့အခြေအနေကိုထင်ဟပေါ်လွင်စေပါတယ
်။အရှေ့လယ်ပိုင်းဒေသနဲ့အာဖရိကတိုက်ကအများစုပါဝင်တဲ့အခုညီအရေးတကြီးလိုအပ်နေတဲ့နိုင်ငံပေါင်း33နိုင်ငံရှိပြီးမြန်မာနိုင်ငံလည်းအဲ့ဒီနိုင်ငံတွေထဲမှာပါဝင်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေမှာ 2016-2019 ခုနှစ်ဘဏ္ဍာနှစ်အတွင်းအခုညီလိုအပ်သူပေါင်း5သိန်းအတွက်အမေရိကန်ဒေါ်လာ150လိုအပ်ကြောင်းရထားခဲ့ပြီးအဲ့ဒီထဲက27ရာခိုင်နှုန်းကိုကူညီနိုင်ခဲ့ပါတယ်။မြန်မာနိုင်ငံဟာအရက်သားအစိုးရအာဏာလွှဲပြောင်းယူခဲ့တဲ့2016ခုနှစ်မတ်လကစလို့လူမှုစီးပွားရေးပြုပြင်ပြောင်းလဲမှုစတင်လာခဲ့တာပါဒါပေမဲ့မြန်မာနိုင်ငံအတွင်းမှာနေရက်စွန့်ခွာထွက်ပြေးသူပေါင်း 2,800 ရှိပြီးအဲ့ဒီအနက် 80 ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးတွေဖြစ်ကြပါတယ်6,800 ဟာကချင်နဲ့ရှမ်းပြည်နယ်ကဖြစ်ပြီး2011ခုနှစ်ကပြန်ဆခဲ့တဲ့ပြည်ပခါတွေကြောင့်ဒုက္ခသည်စခန်းတွေဒုက္ခသည်စခန်းလိုအခြေအနေမျိုးနဲ့ယာယီစခန်းတွေမှာနေထိုင်နေကြရတာပါဒုက္ခသည်13,000ဝန်းကျင်ကတော့ရခိုင်ပြည်နယ်ကဖြစ်ပြီး2012ခုနှစ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကြောင့်အိုးအိမ်ရွှေ့ပြောင်းနေကြသူတွေဖြစ်ပါတယ်။နောက်ထပ်ဖြစ်ပေါ်လာတဲ့2016ခုနှစ်အကြမ်းဖက်မှုတွေအတွင်းအိုးအိမ်ရွှေ့ပြောင်းသူအရေအတွက်လည်းတိုးလာနေတာဖြစ်ပါတယ်။တဘာဝကပ်ဘေးဒုက္ခတွေကြောင့်ဒုက္ခရောက်ရသူတွေဟာအရေးပေါ်အကူအညီလိုအပ်နေကြတဲ့အကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်အတဲ့အကြီးမားဆုံးအခြေအနေကိုရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂအဖွဲ့ချုပ်လူသားချင်းစာနာမှုဆိုင်ရာဌာနဒုတိယအတွင်းရေးမှူးချုပ်စတီဖန်အိုဘရိုင်ယန်ကပြောလိုက်တာပ
ါ More than 128 million people urgently need our support and solidarity to survive and live.
ဒီကောင်တရား28သန်းဟာအသက်ရှင်နေထိုင်နိုင်ဖို့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေပြီးသူတို့အနေနဲ့ဘေးရန်ဒီရဲ့ကင်းစွာလူကုန်သိက္ခာရှိရှိနေထိုင်နိုင်ဖို့ကမ္ဘာကြီးကစီးလုံးခိုင်မာစွာရပ်တည်ပေးဖို့လိုအပ်ပါတယ်ဒီလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့ငွေဟာလူတွေကြောက်ဖြစ်ရတဲ့ပိဋိပက္ခတွေကြောက်ဖြစ်ပါတယ်။ဒီပိဋိပက္ခအများစုဟာအခုပိုဆိုးလာပြီးကေဇယ်ရေးအကူအညီတွေတစ်နှစ်ထက်တစ်နှစ်တိုးလာတာဖြစ်ပါတယ
်။အာဖရိကတိုက်နိုင်ငံတွေအပါအဝင်ဆီးရီးယားမှာဆိုရင်လူသားချင်းစာနာမှုအတွက်စိုးရိမ်စရာအကောင်းဆုံးအခြေအနေဖြစ်နေပြီးနိုင်ငံတွေမှာနေရာရွှေ့ပြောင်းနေထိုင်သူတွေဒါမှမဟုတ်အိန္ဒိယနိုင်ငံတွေမှာဒုက္ခသည်ဖြစ်နေမိခိုးနေကြရသူတွေလူပေါင်း73သန်းနီးပါးကိုကူညီဖို့အတွက်ကုလသမဂ္ဂအဖွဲ့ချုပ်ကရည်ရွယ်ထားပါတယ်။လူသားချင်းစာနာမှုအကူအညီဆိုတာအဖြစ်အကံသဘောယာယီသဘောလောက်သာဖြစ်တဲ့အကြောင်းကိုလည်းမစ္စတာအိုဘရိုင်ယန်ကပြောပါတယ်။နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတာဟာ၅နှစ်ကြာကြာစစ်တမ်းကိုခံစားနေကြရတဲ့ဆီးရီးယားပြည်သူတွေရဲ့ဒုက္ခတုခတွေကိုအဆုံးသတ်စေမဲ့အသေးအံလိုအပ်နေတဲ့တစ်ခုရီးသောနည်းလမ်းဖြစ်တယ်လို့လည်းမစ္စတာဘရိုင်ယန်က VOA ကိုပြောပါတယ
်။ Humanitarians can do no more than fill the gaps ofpeople who either need food
လူသားစာနာမှုအကူအညီလောက်လူတွေရဲ့ကွာဟမှုကိုဖြည့်ဆည်းပေးနိုင်တာမရှိတော့ပါဘူးဒီအကူအညီကနေစာနာရိတ်ခါဆေးဝါးစေကုသမှုနေရာရွှေ့ပြောင်းမှုရေနဲ့မိန်လာစနစ်တွေအပြင်ကူးစက်ရောဂါတွေကာကွယ်ဖို့အတွက်လူအပ်တဲ့တကူရေနဲ့ပတ်ဝန်းကျင်တန်ရှင်းရေးနဲ့အတူအခြားအစားအစာမဟုတ်တော့ညာလဲလူတွေရှင်သန်နိုင်ဖို့အနည်းဆုံးလူအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်
ဒါအပြင်ဆီးရီးယား၊ယီမန်၊တောင်ဆူဒန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေဟာပြည်တွင်းမှာရောပြည်ပမှာပါနေရာရွှေ့ပြောင်းနေထိုင်ကြသူတွေရဲ့ပမာဏတိုးများလာနေပြီးလူသားချင်းစာနာမှုအကူအညီတွေအများဆုံးလိုအပ်နေကြတဲ့နိုင်ငံတွေဖြစ်နေကြပါတယ်။တကယ်တော့တောင်ဆူဒန်နိုင်ငံကထွက်ပြေးလာတဲ့သူပေါင်း ဒီတတမနှစ်တန်းဝင်းကျင်နှင့်80ရာခိုင်နှုန်းဟာအမျိုးသမီးနှင့်ကလေးတွေဖြစ်ကြပြီးဒီပမာဏဟာအာဖရိကအတိုက်အတွင်ရွှေ့ပြောင်းသွားလာနေကြတဲ့ဒုက္ခတွေတွေထဲမှာအကြီးအမားဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောကြားထားပါတယ်။ကယ်ဆယ်ရေးအကူအညီပေးနေတဲ့အဖွဲ့တွေအနေနဲ့လှုပ်ဆောင်ပြီးထင်သာမြင်သာရှိဖို့လိုအပ်ကြောင်းနဲ့
အလူရှင်နိုင်ငံတွေကလည်းရေရှည်အလှူငွေထည့်ဝင်ကြဖို့လိုအပ်တဲ့အကြောင်းဒါ့အပြင်ဒေသခံကူညီကယ်ဆယ်ရေးပေးနေတဲ့အဖွဲ့တွေကိုလည်းလုတ်ပိုင်ခွင့်ပို့ပြီးတော့ပေးတင်တဲ့အကြောင်းမစ္စတာဘရိုင်ယန်ကပြောကြားသွားခဲ့ပါတယ်ရှင်။ VOA ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။VOA တောထရှင်များရှင်။စောင်းနှင်းတွေဝင်တဲ့ဒီနှစ်တကူရာသီကိုရောက်တိုင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့သတင်းတွေခရစ်မတ်တည်သတင်းတွေနဲ့ VOA တိချစ်ပြိတ်တဲ့အတွက်ဖြောပြပေးနေပါတယ်။ဒါကြောင့်ဒီနေ့တော့
တော်တာရှင်တိချစ်ပြိတ်သက်တွင်နားဆင်ခဲ့ကြရတာကတော့အစောရောစိုင်းတီဆိုင်ရဲ့ဒီဇင်ဘာနှစ်နှစ်ခင်းသတင်းဖြစ်ပါတယ်ရှင်။ဒီအေးမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ24 30နှင့်40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေနေ့ နေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်ဖူယိုအမေရိကန်တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်ကာနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလံမီတာ190တို့ကနေမနက်9နာရီအထိဖမ်းယူနိုင်စေနိုင်ကြပါတယ်ဒီအချိန်ပိုင်းအတွက်မှာတော့အီဒီယန်3အင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနိုင်စေရမှာကအ
ရင်တော့ကလောနှစ်ခုရှိရခင်ဗျ Foreign Investment Law ရယ်ပြီးတော့မြန်မာ Citizens Investment Law ရယ်ဆိုပြီးနှစ်ခုထားတယ်အဲ့တော့က
US ASEAN စီးပွားရေးကောင်စီကကိုလှဖုံးမြင့်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါ။နောက်ပိုင်းမှာတုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဦးဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။မြန်မာနိုင်ငံကစုံစမ်းရေးကော်မရှင်ဆိုတာဟာဟန်ပြတက်တက်သာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့နဟီလာနောက်ရှင်ရေးသားထားတဲ့သဘောထားမြင်သုံးသပ်ချက်ဆောင်းပါးကိုထိုင်းနိုင်ငံတုတ်တနေရှင်သတင်းစာမှာဖတ်ရှုရပါတယ်။မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေအပေါ်လူခွင်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်မကြခင်ကပဲမြန်မာဆိုရကအဲ့ဒီကော်မရှင်ကိုဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်။တချိန်ကစစ်အာဏာရှင်နဲ့အနီးကပ်လူယုံတဦးဖြစ်ခဲ့သူဒုတိယသမ္မတဦးမြင့်စွေဦးဆောင်ပြီးတော့မွတ်စလင်ဘာသာဝင်တယောက်မှမပါတဲ့အဖွဲ့ဝင်73ယောက်ပါကော်မရှင်အဖွဲ့ကိုယုံကြည်စိတ်ချဖို့ဆိုတာမရှိတဲ့လောက်ကိုနေပါတယ်လို့တုံးသက်သူတွေကရှုမြင်ကြတဲ့အကြောင်းရေးသားထားပါတယ်။ဒီကော်မရှင်ဖွဲ့တာဟာစစ်တပ်ရဲ့စစ်စင်ရေးကြောင့်အနည်းဆုံးလူ86ယောက်တေဆုံးပြီးတော့အမျိုးသမီးတွေကလေးတွေအပါအဝင်လူပေါင်း 1,000 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်နေကြရတဲ့အပေါ်ဒေါ်အောင်ဆန်းစုကြည်ဘက်ကရင်ကုန်နှုတ်ပိတ်လုပ်နေတယ်ဆိုပြီးတော့ပြောဆိုခံနေရတာကိုယာယီတက်တာမှုရတော့အောင်လုပ်လိုက်တဲ့လို့ရတခုသာမြင်းနဲ့အကြောင်းတန်တရားရှိနေကြတယ်လို့ရေးသားထားပါတယ်။ဥမြင့်ဆွေကိုကော်မရှင်မှာဥက္ကဋ္ဌဖြစ်ခန့်လိုက်တဲ့အပေါ်မှာပိုးပြီးတော့တန်တရားကြီးစေပါတယ်။သူဟာလူတက်တဲ့မရင်းကျင်နဲ့အိမ်တွေကိုမီးရှို့ပါတယ်လို့စွပ်စွဲခံနေရတဲ့စစ်တပ်နဲ့နှိဆက်ပတ်သက်သူဖြစ်နေတယ်ဆိုပြီးတော့လေရေးသားထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာမကြခင်တုန်းကတော့သူမနှုတ်ဆက်နေတာကိုရက်တန်လိုက်ပြီးရခိုင်ပြည်နယ်ကအကြောင်းကိုစပြီးတော့ပြောလာပါတယ်။ဒါပေမဲ့သူမပြောတာကတော့နိုင်ငံတကာအဖွဲ့အစည်းတွေဟာဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာကြားတင်းမာမှုဖြစ်နေတဲ့အောင်မီးထိုးပေးနေကြတယ်။တကယ်တမ်းကတော့ပြီးခဲ့တဲ့လအတွင်းမွတ်စလင်တပုံတွေရဲ့တိုက်ခိုက်မှုအပေါ်စစ်တပ်ကတုံ့ပြန်ဆောင်ရွက်တာဖြစ်တဲ့အကြောင်းပြောဆိုလာတာဖြစ်တယ်လို့ရေးသားထားပါတယ်။အပြည့်အစုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကတပုံတွေဟာတရုတ်နိုင်ငံကိုညှိနှိုင်းရေးမှာဂျာဝင်ဆေးဆက်သူအဖြစ်နဲ့ပါဝင်စေချင်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ကြော်ရဲလင်းရေးသားထားတဲ့ဆောင်းပါးကိုအနာဒိုလူအေဂျင်စီသတင်းစာဆောင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကအဓိကကျတဲ့မြို့ကိုအစိုးရစစ်တပ်ကပြန်လည်ထိန်းချုပ်လိုက်ပြီးလို့ပြောဆိုလိုက်ပြီးတဲ့နောက်တိုက်ပွဲတွေအဆုံးသတ်ရေးဂျာဝင်ဆောင်ရွက်ပေးဖို့ရှမ်းပြည်နယ်အတွင်းမှာရှိတဲ့တပုံအဖွဲ့၄ဘွဲ့ကတရုတ်နိုင်ငံကိုတင်းလင်းလာနေမှာကမ်းလှမ်းလိုက်တဲ့ဆိုပြီးတော့အစချီရေးသားထားပါတယ်။မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုရဲ့ပူးတွဲကြီးညာချက်မှာအစိုးရတပ်တွေအနေနဲ့ထိုးစစ်တွေကိုချက်ချင်းရပ်တန့်ပေးဖို့နိုင်ငံအနှံ့တိုင်းရင်းသားတွေရဲ့နေမြေတွေကနေတပ်တွေပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားကြောင်းလည်းရေးသားထားပါတယ်။တိုက်ပွဲတွေအဖြစ်များတဲ့နေရာဟာတရုတ်မြန်မာနယ်စပ်မှာဖြစ်ပြီးနယ်စပ်ဒေသတစ်လျှောက်တည်ငြိမ်ငြိမ်းချမ်းမှုပြန်လည်ရရှိစေဖို့အတွက်တရုတ်ဆိုရအနေနဲ့ဂျာဝင်ဆောင်ရွက်ပေးတဲ့အကြောင်းတိုက်တွန်းထားတယ်လို့ဆိုပါတယ်။မဟာမိတ်တပ်ပေါင်းစုဘက်ကလည်းတိုက်ပွဲတွေရပ်တန့်မှုအသင့်ရှိတဲ့အကြောင်းနဲ့အဆိုရအနေနဲ့စစ်မှန်တဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးလိုကြောင်းထည့်သွင်းရေးသားထားပါတယ်။မြန်မာနိုင်ငံမှာကျင်းပနေတဲ့27ရာစုပင်လုံညီလာခံရဲ့ဒုတိယကြိမ်ဆွေးနွေးပွဲတွေကိုလာမယ့်2019ခုနှစ်ဇန်နဝါရီလထဲမှာကျင်းပဖို့ရှိနေတဲ့အကြောင်းထောက်ပြရေးသားထားပါတယ
်ရရှိမှာဆက်ပြီးမြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုလို့ခေါ်တဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့မြမအစုအတက်ကြားတိုက်ပွဲတွေပြန်ဆတယ်လို့မွန်ဂိုမျိုးပေါ်ထီအောင်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကကြော့ပြန်စစ်ပွဲတွေဟာလက်ရှိညင်းညင်းကြီးလုပ်ငန်းစဉ်ပေါ်မှာဘလောက်ထိတည်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမင်းများလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့ဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားကြမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာ VOA ကခေါ်ယူမှာဖြစ်ပါတယ်။မိမိတို့မင်းများလို့ရာဆွေးနွေးလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 232-382-9994 ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။ပါဝင်ဆွေးနွေးလှကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့် American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေကိုတော့တော်လှန်လှန်ကစီစဉ်ပို့ချပေးမှာပါရှင်။
ဒီကိရမနဲ့တင်ပြမယ် idiom အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက r e a d read ကဖတ်ပါ b e t w e e n between ကကြားမှာ t h e the l i n e s lines ကမြင်းကြောင်းတွေ line တွေလို့လုံးောက်ဒီပဲရတော့ scribe clone ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေကြားမှာဖတ်ပါပါရှင်ဒီတုံးစီးတဲ့လာတာကတော့16ရာစုအလယ်လောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေချမှရှုပ်ဝဲထဲသွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒလိကတစ်ဆင့်ဒီအတုံးဆင်းတဲ့လာတာလို့သိရပါတယ်။နေ့စဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာသိက္ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာသိက္ကိုမကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The report didn't criticize the research directlyBut you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးအသားကိုကြည့်ချင်းအပြင်ပြန်လည်သုံးသပ်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
ဒါရိုက်တော့မရေးထားဘူး။ဒါရိုက်တော့မပြောဘူး။ဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပေကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Read between the lines.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေကို burmese.voanews.com မှာစာပိုင်းနဲ့တကွလေ့လာနိုင်ပါတယ်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ US ASEAN စီးပွားရေးကောင်စီကဦးဆောင်တဲ့စီးပွားရေးကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာလအလယ်ပိုင်းတုန်းကပဲမြန်မာနိုင်ငံကိုသွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ American စီးပွားရေးလုပ်ငန်းရှင်တွေကိုတွေ့ဆုံပေးခဲ့ပါတယ်။ဒီခီးစဉ်မှာ American Company 18ခုလိုက်ပါသွားခဲ့ပါတယ်။ American မြန်မာစီးပွားရေးဆက်ဆံမှုအလားအလာတွေကို US ASEAN စီးပွားရေးကောင်စီကပူးတွဲမန်နေဂျာကိုလှဖုံးမြင့်နဲ့တွေ့ဆုံမေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
မကြသေးခင်ရပိုင်းတွင်းကပဲ US ASEAN Business Council ကနေပြီးတော့မြန်မာနိုင်ငံမှာသွားခဲ့တယ်ပေါ့နော်။သွားပြီးတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါဝင်ပေါ့နော်။ဆိုတော့တာဝန်ရှိသူတွေနဲ့တွေ့တယ်။ဆိုတော့တွေ့ဆုံကြတဲ့အထက်မှာဒီဟိုအဓိကကဘာတွေကိုများဆွေးနွေးပြပါသလဲမြန်မာအစိုးရတာဝန်ရှိသူတွေနဲ့
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ American ASEAN စီးပွားရေးကောင်စီရဲ့ဒါ၅ချိန်မြောက်ပေါ့နော်။ဒါရင်မြန်မာနိုင်ငံတို့ကုမ္ပဏီများAmerican စီးပွားရေးလုပ်ငန်းများခေါ်ဆောင်သွားတဲ့အစီအစဉ်ဖြစ်ပါတယ်။အဲဒါအခုဆိုရင်ကျွန်တော်တို့ American Company 18ခုနဲ့ Oil and Gas, Insurance, Manufacturing အစရှိရဲ့လုပ်ငန်းဆိုင်ရာတွေပေါ့နော်။ပါဝင်ပြီးတော့မြန်မာနိုင်ငံကိုသွားရောက်ပြီးတော့လေလာဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။အဲဒီထဲမှာအဓိကကျွန်တော်တို့ပြောဆိုဖြစ်တာတော့မြန်မာနိုင်ငံရဲ့အခြေခံလိုအပ်ချက်တွေပေါ့ Infrastructure အခြေခံလိုအပ်ချက်တွေကဒီလမ်းမန္တရာဖွံ့ဖြိုးတိုးတက်မှုရေမဟုတ်သေးပါဘူး။ဒီ ICT ဖွံ့ဖြိုးတိုးတက်မှုဘန်စနစ်နိုင်ငံတကာအဆင့်မီဖို့အစရှိရဲ့အကြောင်းအရာတွေကျွန်တော်တို့ဆွေးနွေးတိုင်ပင်ခဲ့ပါတယ်။မြန်မာနိုင်ငံအစိုးရရှိရလဲဖွံ့ဖြိုးတိုးတက်မှုလမ်းစဉ်မှာဘာလိုမျိုးလုပ်ငန်းတွေလှုပ်ဆောင်နေလဲလုပ်ကိုင်နေလဲကျွန်တော်တို့ဘက်ကလည်းတနင်္လာဘလိုမျိုးသောအကြံပေးယူချက်ပဲဖြစ်ဖြစ်သို့မဟုတ်လဲစီးပွားရေးနှိမ့်ညွှန်တဲ့မှုကနေပဲဖြစ်ဖြစ်ပေါ့ဘလိုပါဝင်ပတ်သက်တဲ့နဲ့ဘလိုပါဝင်ပတ်သက်နိုင်နေဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။
ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင် UMFCCI လို့မျိုးဟိုပေါ့နော်စီးပွားရေးအသင်းအဖွဲ့တွေကနည်းနည်းလေးဟိုစီဘောစီဝိုင်းလုံငန်းနဲ့ပတ်သက်ရင်သူတို့ဩဇာရှိတယ်လေသူတို့နဲ့ဒီ US ASEAN စီဘောရေးကောင်စီအဖွဲ့နဲ့ရောတွေ့ထိတွေ့ဆက်ဆံတာတဘောကအပြန်အလှန်အကျိုးတူစီဘောကိစ္စတွေလုပ်ဖို့အတွက်ဆွေးနွေးခဲ့ကြတာတွေရောရှိပါသလား
ဟုတ်ကဲ့ခင်ဗျာရှိပါတယ်ကျွန်တော်တို့ပထမဦးဆုံးအချိန်မြန်မာနိုင်ငံတို့စီဘောရေးမစ်ရှင်သွားခဲ့တဲ့2012ခရီးက UMFCCI နဲ့ပုံမှန်လိုတွေ့ဆုံခဲ့ပါတယ်ဒါဆိုအခုအချိန်ဆိုရင်သူတို့နဲ့တွေ့ရန်၅ချိန်မြောက်ပေါ့နော်ကျွန်တော်တို့ရန်ကုန်မှာပါပဲ UMFCCI ကနေတည်မှုကျင်းပါတဲ့ညစာစားပွဲဟိုမြန်မာနိုင်ငံစီးပွားရေးရှင်တွေဟောအသိပညာရှင်တက်ပညာရှင်ပေါင်း200ကျော်တက်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဒေါန်ဆန်းစုကြည်နောက်ဆုံးအခါအမေရိကန်နိုင်ငံကိုလာသွားတော့ကလည်းဒီ US ASEAN စီးပွားရေးကောင်ဆယ်ကသူဖိတ်ခေါ်ပြီးတော့ဆွေးနွေးတာတွေရှိတယ်ဟိုပါဘောနော်ဟိုသူနဲ့ဟိုတိုင်ပင်ဟိုပါစီးပွားရေးလုပ်နိုင်တဲ့အခြေအနေတွေပတ်သက်ပြီးတော့ဆွေးနွေးကြတာတွေရှိတယ်နောက်အခုတခါမြန်မာပြည်ကလည်း US ASEAN စီးပွားရေးကောင်ဆယ်ကနေပြီးတော့သွားခဲ့တယ်ဆိုတော့ဒီUS ASEAN စီးပွားရေးကောင်စီနဲ့မြန်မာအစိုးရရဲ့ဆက်ဆံရေးဟာဟိုနောက်တစ်ဆင့်ကိုရောက်သွားပြီလားဟိုဆိုလိုချင်တာကတော့တိုးတက်မှုတွေတဖြည်းဖြည်းဟိုပါပေါ့နော်နှစ်ဖက်နားလည်မှုတွေပို့ပြီးတော့ရလာပြီးတော့အမေရိကန်ကုမ္ပဏီတွေပို့ပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်လမ်းကြောင်းတွေပို့ပြီးတော့ရှိလာသလားဘယ်လိုမျိုးအနေအထားရှိပါလဲ
ဒီနေ့တည်းနဲ့ရင်းနှီးမှုမှာပို့မှုပြီးတော့မြင့်တက်ဖို့စီးပွားရေးဝင်ရောက်ရင်းနှီးမြှုပ်နှံမှုပို့မြင့်တက်ဖို့ကတော့ဒါကျွန်တော်တို့ရဲ့အလုပ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကဒီနှစ်မှာဒီလောက်ရင်းနှီးမှုဆက်ဆံမှုဝင်ရောက်ပါဝင်ပတ်သက်မှုရရင်နောက်နှစ်ဒီထက်ပို့ပြီးတော့ဘယ်လိုမျိုးများပြားလာအောင်ကောင်းမွန်လာအောင်ကြိုးစားမှာဆိုတာကျွန်တော်တို့ရဲ့အာမြန်မာပြည်မှာလည်းမဟုတ်ပါဘူးအာဆီယံနိုင်ငံပေါင်းစုံတို့ကျွန်တော်တို့ထားရှိတဲ့အဲညီမှန်းချက်ဖြစ်ပါတယ်အဲမြန်မာနဲ့ပတ်သက်ပြီးတော့အတိအကျပြောရမယ်ဆိုရင်တော့အဲအထူးသဖြင့်ဒီဂျောင်ဆန်းစုကြည်လာပြီးတော့အမေရိကန်နိုင်ငံတို့ခီးစင်ပေါ့နော်ပြီးသွားတဲ့အခါမှာတလားအကြမှာပဲတမရအိုဘားမားဘက်ကနေ National Emergency ကိုရုပ်သိမ်းတဲ့ကြေညာချက်ကမြန်မာနိုင်ငံပေါ်ထားရှိတဲ့ sanction ကြံရှိသမျှ sanction တွေအကုန်လုံးရုပ်သိမ်းလိုက်ပါတယ်။အဲရုပ်သိမ်းလိုက်ခြင်းကမြန်မာနိုင်ငံပေါ် sorry တွေကစိတ်ဝင်စားနေပြီးသား American company တွေအတွက်တကယ်တမ်းဝင်ရောက်ပြီးတော့ငွေကြေးထည့်ပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ပို့ပြီးလွယ်ကူသွားပါတယ်။ဒါရင်မဟုတ်သေးပါဘူး GSP အတီးပြုတ်သွားတဲ့ကိစ္စရင်နောက်ပြီးတော့ကမြန်မာရင်းနှီးမြှုပ်နှံမှုဥပဒေ2016မြန်မာရင်းနှီးမှုဥပဒေကိုပြီးခဲ့တဲ့လပဲသမရဦးထင်ကျော်ကလက်မှတ်ရေးပြီးလေးထုတ်အတည်ပြုပြီးတော့ January 2019မှာအဲတရားဝင်ဖြစ်မယ်။နောက်ဆုံးကတော့ဒီပြီးခဲ့တဲ့လပိုင်းကကြေညာတဲ့အာမခံလုပ်ငန်းတွေမှာနိုင်ငံတကာကုမ္ပဏီတွေရဲ့ဝင်ရောက်ရင်းနှီးမြှုပ်နှံမှုကိုဖွင့်လှစ်ဖိတ်ခေါ်မယ်ဆိုတာဒီလိုမျိုးသောထူးခြားချက်တွေပေါ့နော်။အဲအရင်တော့မရှိတဲ့ provision တွေပြောင်းလဲလာတာလည်းဒီနှစ်နိုင်ငံကြားစီးပွားရေးအဲဆက်ဆက်မှုမှာပို့ပြီးတော့အဲအများစွာထောက်ကူပြုပါတယ
်အမေရိကန်နိုင်ငံကကုမ္ပဏီတွေဟာသူကကြီးလဲကြီးတယ်ဟိုငွေကြေးအရင်းနှီးလဲသူကများတယ်ဟိုသူတို့တွေရောက်လာပြီဆိုရင်လဲဟိုဒီတက္ကသိုလ်ကျွန်တော်တို့လိုမြန်မာနိုင်ငံလိုဒီဖွံ့ဖြိုးမဖွံ့ဖြိုးသေးတဲ့နိုင်ငံဖွံ့ဖြိုးစေနိုင်ငံတွေအတွက်ကတော့တိတ်တိတ်တော်တော်လေးတည်တာတယ်လေအဲ့ဒီကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံပြီဆိုလို့ရှိရင်ဆိုတော့အခုဒီအစိုးရနေပြီးတော့အသစ်ပြထမ်းလိုက်တယ်ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေဟာအရင်ကတည်းကသူကနည်းနည်းလေးပြောင်းတော့နည်းနည်းလေးပြောင်းပြီးတော့သူကဒီဟောပေါ့နော် investor friendly ပေါ့သိတယ်မလားနိုင်ငံတကာနေ FDI လိုမျိုးတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လမ်းကြောင်းပွင့်အောင်သူတို့ဘက်ကဆွဲဆောင်တဲ့အနေနဲ့ဟောပေါ့ဥပဒေတွေကိုသူတို့တတ်နိုင်သလောက်ဖွင့်ပေးထားတယ်ဆိုတဲ့အတမ်းမျိုးတွေလည်းကြားတယ်လေဆိုတော့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတစ်ကဒီ American company တွေဘက်ကကြည့်မယ်ဆိုလို့ရှိရင်ဒါမှမဟုတ်လေပြင်ပကနေလာပြီးတော့မြန်မာပြည်မှာရင်းနှီးမြှုပ်နှံကျင်ကြားတဲ့သူတွေဘက်ကကြည့်မယ်ဆိုလို့ရှိရင်ဘယ်လောက်ထိများဆွဲဆောင်မှုရှိသလဲ
ဟုတ်ကဲ့ခင်ဗျာနံပါတ်1အနေနဲ့ဒီ investment law 2016 investment law ရဲ့ဟိုကောင်းမှုမှုပါဗောနော်ပြီးတော့ဒီနိုင်ငံတကာကုမ္ပဏီတွေဘက်ကလည်းကြည့်ရင်ဆွဲဆောင်မှုရှိရတော့ဗာလဲဆိုတော့ကအရင်တော့က law နှစ်ခုရှိရခင်ဗျာ foreign investment law ရဲ့ပြီးတော့မြန်မာ citizens investment law ရဲ့ဆိုပြီးနှစ်ခုထားတယ်အဲ့တော့ကပြင်ပလာပြီးရင်းနှီးမြှုပ်နှံတဲ့နိုင်ငံတကာကုမ္ပဏီတွေကလည်းမြန်မာနိုင်ငံသားတွေပဲရင်းနှီးမြှုပ်နှံလို့ရတဲ့ဥပဒေကိုကြည့်ပြီးတော့အာအဲ့ဒါပို့တာနေရလို့ထင်ကြတယ်မြန်မာပြည်သူပြည်သားတွေကလည်းတို့ရင်းနှီးမြှုပ်နှံမှုဥပဒေရှိထားရှိထားတဲ့ဘောကိုကြည့်ပြီးတော့တခြား foreign investment ကပို့ပြီးတာနေရလို့ထင်ကြတယ်ဘယ်ဘက်ကမှဟိုတခြားတစ်ဖက်ကတင်ပြထားတဲ့ပေါ့နော်ဒီဥပဒေမူကြမ်းကိုကြည့်ပြုမှုမရှိကြဘူးခင်ဗျဒါကဟိုရေးဘူးအဖြစ်ပြောတာပေါ့နော်အဲအဲ့လိုမျိုးဖြစ်နေတာနေအခုတော့အခုလိုမျိုးဒီတပြေးညီတဲ့လုပ်တဲ့ဥပဒေတစ်ခုတည်းအဲ investmentဥပဒေတခုလည်းဟိုအတည်ပြုလိုက်တာလိုမျိုးတော့နားလည်မှုလွဲမှုတွေကင်းရှင်းသွားတယ်အဲ့ဒါတခုကတော့အကောင်ဆုံး development ပေါ့နော်အဲတခြားဟိုပို့ပြီးတော့ specific ဖြစ်အောင်ပြောရမယ်ဆိုရင်တော့ဗျာဒီတိုင်းနဲ့ပြည်နယ်တွေပေါ့ ရင်းနှီးမြှုပ်နှံမှုမှာ tax exemption ပဲဖြစ်ဖြစ်ဒါမှမဟုတ်လဲindustry sector နဲ့ပဲဖြစ်ဖြစ်ပေါ့နော်တတ်မှတ်ချက်တွေရလဲမြန်မာပြည်ရဲ့တချို့သောပြည်နယ်တွေတချို့သောမြို့တွေပဲကွက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေပုံမလာဘဲနဲ့မြန်မာပြည်တပြန့်ပြည်သူအလုံးပါဝင်ပြီးတော့ပတ်သက်ခွင့်ရအောင်ပြည်သူအလုံးအကျိုးရအောင်လုပ်ငန်းတွေပေါ်ထွန်းလာအောင်လို့ဒီလမ်းဖောက်ပေးလိုက်တဲ့ဥပဒေလို့ကျွန်တော်တို့ယုံကြည်ပါတယ်
ကိုယ်စားဝင်လိုက်စီစဉ်တိဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်အခုသုတဆုံလေးအမေရိကန်တခွေကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့အမေရိကန်နေရဲ့ဈေးဝယ်ရသည့်အကြောင်းမခင်နေမှာကိုမေးမြန်းပြီးကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်ဒါနိုဝင်ဘာလအကုံပေါ့လေဒါဒီဇင်ဘာလဇန်းနေ့ကစပြီးတော့ဒါအားလည်းရရာသီလို့ပြောလို့ရတာပေါ့လေနောက်တစ်ခုကဟိုတစ်နှစ်ပတ်လုံးမှာပေါ့အထူးသဖြင့်ဒီအချိန်မှာကတော့ဈေးဝယ်လို့အကောင်းဆုံးရာသီဆိုပြီးတော့လည်းပြောပါတယ်ဆိုတော့ဟိုမက်ခင်နင်းမှာရောဒီနှစ်ဈေးဝယ်ရာသီမှာဘယ်လိုနေရာတွေကိုသွားပြီးတော့ဈေးဝယ်ဖို့ဟိုစိတ်ကူးထားလဲ
Black Friday ပေါ့နော်အဲ့ဒါကဒီ Thanksgiving ပြီးနောက်နေ့ကတော့အဲ့နေ့ကဈေးဝယ်လို့အကောင်းဆုံးမှာဒီအမေရိကန်မှာကျွန်တော်ရောက်တဲ့နှစ်တကစပြီးတော့ဒီနေ့ထိလည်းအမြင်နဲ့အဲ့အချိန်ဈေးဝယ်ဖြစ်တယ်ตัวเจเน็ตฉิงนี่แหละซีปูပြီးတော့တက်ပါတယ်အဓိကအခြားတော့အဲ့လိုမျိုးမျိုးသမီးတွေအတွက်ဆိုရင်တော့80နောက်အင်းမီဝစားတယ်အဲ့တော့အတန်ဆုံးပဲအဲ့တော့ကျွန်တော်ပြီးခဲ့တဲ့အခါဒီ Black Friday မှာတော့သွားပြစ်တာတော့ Outlet Mall ပေါ့နော် Outlet Mall သွားပြစ်တယ်ပြီးတော့ Macy's သွားပြစ်တယ်ဟောနည်းနည်းအဲ့ Shopping Center နည်းနည်းသွားပြီးတော့ဈေးဝယ်ဖြစ်တယ်ဟိုเจเน็ตฉิงเนี่ยတော်တော်လေးတက်ပါတယ်အနည်းအများစုဘလောက်ပြီးမှာ 20% လောက်ပိုတက်ပါတယ်တကူသေးချတာတဲ့ 20% လောက်ပိုတက်ပါတယ်ဆိုတော့အဲ့ဒါသွားပြစ်တယ်ဟုတ်ကဲ့
ဒီမော်တွေအပောင်ပေါ့လေဈေးဆိုင်ထဲမှာဈေးချပြီးတော့ရောင်းကြတယ်ဆိုပေမဲ့လည်းပဲဟိုများသောအားဖြင့်ဟိုပစ္စည်းတွေအကုန်လုံးကိုဈေးချလေရှိလား
အကုန်လုံးတော့မချဘူးတချို့ပစ္စည်းတွေကတော့ပုံမှန်အမြင်နဲ့ဟိုသူအမြင်နဲ့ဈေးချတဲ့ပစ္စည်းတွေရှိတယ်တချို့ပစ္စည်းကတော့ဘယ်တော့မှမချဘူးဒါပေမဲ့အဲ့ဒီအချိန်လေးတစ်ချိန်နဲ့ချတာရှိတယ်ဆိုတော့အဲ့လိုအချိန်မျိုးတွေကတော့ဥပမာ North Face လိုဟာမျိုးပေါ့နော် North Face Jacket လိုဟာမျိုးဆိုရင်တောင်းတောင်းတစ်နှစ်ကမှတစ်ခါနှစ်ခါပဲချတယ်အဲ့ဒီတစ်ခါနှစ်ခါဒီ Black Friday ပါတယ်ဆိုအဲ့လိုမျိုး jacket တွေပါတယ်ခြားတယ်အခုဆိုဆောင်းနေရောက်ခံနေပြီဆောင်းနေရောက်ခံနေတာတော့အဲဆောင်းနေအတွက်အင်းကြီးတွေပေါ့နော်ဒီ jacket တွေ jacket တွေအဲ့ဓာတွေကတော့တော်တော်တတ်တတ်ပါရတယ်မှာ CK ဆိုရင်ဟိုမူရင်းသေးတဲ့60ရာခိုင်နှုန်း80ရာခိုင်နှုန်းချော်ပေးတယ်ဆိုအဲ့မျိုးတွေတော့ရှိတယ
် Everywhere I looked, I see the time is drawing near for exchanging thoughtful gifts and spreading yuletide cheer. If we stop to think about
တနှစ်ပတ်လုံးဒါကုမ္ပဏီရေးဈေးဆိုင်တွေကနေပြီးတော့ဈေးလျှော့ပြီးတော့ရောင်းတဲ့အချိန်တွေရှိတယ်အများကြီးဒါပေမဲ့လည်းပဲဒီကျေးဇူးတော်နေ့အပြီးနောက်တစ်ရက်မှာပေါ့လေဒီ Black Friday လို့ခေါ်တဲ့နေ့မှာဈေးချပြီးတော့ရောင်းတာကတော့ဟိုပို့ပြီးတော့ဒါလူသီးလည်းများတယ်အဲ့ဒီရက်မှာလည်းပို့ပြီးတော့ဈေးတွေဝယ်ကြတယ
်အဲ့ဒီနေ့ကဘာကြောင့်လဲဆိုတော့ဒါ10နှစ်ထက်ပို့ပြီးဈေးဝယ်တယ်ပြီးတော့ကျွန်တော် Thanksgiving မှာမိသားစုတွေစုံတယ်ပြီးတော့ပြီးစားတော့ပြီးတော့ရင်သူကဈေးတော့ဈေးဝယ်ထွက်ကြတာပေါ့နော်အောက်တာနေရတချို့ကုမ္ပဏီကပိတ်တဲ့တချို့ကုမ္ပဏီကမပိတ်ဘူးဒါနဲ့ဈေးဝယ်လို့လည်းကောင်းတယ်အဲ့ဒါလေအောက်လက်မော်ဆိုရင်တခြားနိုင်အမြင်နဲ့ပြီးပါတယ်အကိုလည်းပြီးမှာပါစိုက်နေအားလုံးက90နာရီဆိုပိတ်တယ်ဒါပေမဲ့အဲ့ဒီ Black Friday နေ့မှာကြတော့စာတွေနေ့ည6နာရီနေ့နောက်နေ့အောက်တာနေ့ည10နာရီအထိ24နာရီဒီဘက်လောက်ကိုစိုက်နေဖွင့်တယ်အဲ့ခါကျတော့လူတွေကဈေးဝယ်လို့လည်းကောင်းတယ်အဲ့ဒီမျိုးပို့ပြီးစိုက်တော့အဲ့လိုမျိုးဝယ်ကြတယ်အမကိုရိုင်းတော့မှညဘက်ကျသွားဝယ်ပြတယ်ပေါ့နော်ည9နာရီလောက်မှသွားဝယ်တယ်မနေ့လောက်မှပြန်လာပြတယ်ပေါ့အဲ့လိုမျိုးလူတွေကကြိုက်ကြတယ်တချို့ဈေးဝယ်ထတော့ဝါဒနာပါတဲ့လူတွေကအဲ့လိုမျိုးပို့ကြိုက်တယ်ဈေးလဲချတယ်ညဘက်လည်းဈေးဝယ်လို့ရတယ်မိသားစုတွေစုံရင်းလည်းဈေးဝယ်ထွက်လို့ရတယ်အဲ့ဒါကြောင့်အဲ့ဒီ Black Friday ကပို့ပြီးတော့ဈေးဝယ်လို့ကောင်းတဲ့အချိန်ပေါ့နော
်ဟိုမက်ခင်နဲ့မှကြတော့ဒါအမျိုးသမီးကင်နဲ့8ဒီဟိုအသုံးဆောင်ပစ္စည်းတွေဝယ်တာများတာပေါ့လေဟိုဒါပဲလေပဲဥမာဒီလျှက်စစ်ပစ္စည်းရောင်းတဲ့ဆိုင်တွေပေါ့အမေရိကမှာဆိုဒါ Best Buy တို့ဝါတို့မှာဆိုလို့ရှိရင်တို့ကဟိုပစ္စည်းတိုင်းကိုဈေးချတာမဟုတ်ဘူးဥပမာဟို Flat TV အကြီးကြီးတွေဆိုလို့ရှိရင်အရင်ဆုံးလာဝယ်တဲ့လူကဒါဈေးတက်တက်တာနဲ့ရမှာပေါ့လေကျန်တဲ့လူတွေအဲ့ဒီငါးလုံးတို့ရောင်းပြီးရင်တော့ကျန်တဲ့ဟာတော့ပုံမှန်အတိုင်းပဲပြန်ရောင်းမယ်ဆိုတော့အဲ့မှဝင်ပြီးတော့အဲ့လိုပထမဆုံးစရောင်းတဲ့ငါးလုံးကိုရဖို့ တွေ့အတင်းဝင်တိုးပြီးတော့လူကြရက်ကြတာတွေရှိတဲ့တွေ့ဥမာဟိုထိုးကြကြိတ်ကြတဲ့အထိဟိုရန်ဖြစ်ကြတာတွေလည်းကျွန်တော်တို့ဟိုတယ်လီဗီရှင်းတွေမှာမကြာခဏတွေ့ရပါတယ်မခင်နေမှာရောအဲ့လိုအတွေ့အကြုံမျိုးတွေရှိခဲ့ပါလား
အဲအဲ့လိုမျိုးအတွေ့အကြုံကတော့အဲ့လိုမျိုးသွားတော့သွားတန်းစီဘူးရယ်ဒါပေမဲ့အဲ့လိုမျိုးဒီလက်စစ်တစ်ခုနဲ့ပတ်သက်လို့တော့မဖြစ်ဘူးပေါ့နော်ဒါပေမဲ့ကိုရရင်လည်းရမလားဆိုပြီးသွားဘူးတယ်ဒါပေမဲ့ညီမတစ်ခါမှမရဘူးဟိုဥမာတီဗီဆိုရင်ကိုတလောက်အခုဒီတစ်ခေါက်ဆိုရင်ကျွန်တော်ညီမကြားလိုက်တာဟိုတက်ဘလက်ပေါ့နော်တက်ဘလက်ကိုတအားချတယ်ဟို100ကျော်လောက်ကိုမှ20လောက်နဲ့ပဲရတယ်ပေါ့နော်ဒါပေမဲ့ရောင်းတာ10လုံးပဲရောင်းတယ်အဲ့လိုမျိုးပေါ့နော်နောက်ပြီးတော့မိန်းကလေးဆိုတော့နောက်တစ်ခုကအဲ့ဟိုစိတ်ပစ္စည်းတွေနဲ့ပတ်သက်လို့ညီမကိုတလောက်ဟိုတနည်းရဆိုရင်မီစီမှာထားတယ်ဒါပေမဲ့ငကအရင်20ပဲထားတာအရင်20အထိပဲအဲ့ပစ္စည်းပစ္စည်းရတယ်ပေါ့နော်အဲ့အမျိုးကြီးရောရှိတယ်ဒါပေမဲ့တခါမှတော့ရန်ပြတာတော့မတွေ့ဘူးဒါပေမဲ့ကိုယ်တော့တခါမှမရဘူး
အဲ့လိုဈေးဝယ်ရတဲ့ခါမှခုနလိုဒီဟိုကုန်တိုက်ကြီးတွေမှာဝယ်ရတာကိုပိုသဘောကျလားဒါမှမဟုတ်ရင်ဒီဈေးရောင်းတဲ့ရက်ွက်တွေမှာဖွင့်တဲ့ဒီဆိုင်လေးတွေမှာဝယ်ရတာကိုပိုသဘောကျလား
ပိုသဘောကျတော့ကုန်တိုက်တွေပိုသဘောကျတယ်ကုန်တိုက်ကပိုသူဈေးချတာပိုပြီးတော့များတယ်ပေါ့နော်ပြီးတော့အောက်လက်မောတားကြိုက်တယ်အောက်လက်မောကတော့ choice တွေပုံများတယ်ပြီးတော့အောက်လက်မောမှာဈေးချတာကဟိုပြောမလဲ additionary ပေါ့နော်သူကမူကြီးချထားတဲ့ဈေးဥမှာတစ်ခေါက်50% short ရယ်ပြီးတော့မှ membership ရှိရတဲ့ကြောင့် member တော့တော့ member ကို 20% ထပ်ပေးရဆိုပစ္စည်းတော်တော်များဈေးသက်သာနေရတယ်အဲ့ဒါကိုတော့ပိုကြိုက်တယ်ပြီးတော့ညီမ online နဲ့ကြိုက်တယ်သူ cyber monday ဆိုဒီနေ့က cyber monday ဆိုရှိရယ်ပြီးတော့ cyber monday ဆိုရင် online ကနေပြီး online shopping လို့ရှိရယ်အဲ့ဟာလည်းတိုက်တ
ယ်ဈေးဘလောက်ထိဘလောက်ရာခိုင်နှုန်းထိချလဲဆိုတာကိုသိဖို့အတွက်ကြတော့ကိုကဘလူးဟိုလိုက်ပြီးတော့ရှားရတယ
်အော်ဘလူးလိုက်ရှားလဲဆိုတော့အခုဆိုရင် Black Friday အတွက်ဆိုရင်ဟိုနမူနာပြောမယ်ဆိုရင် Coach လို့ဟာမျိုးပေါ့နော်အဲ့ဆိုရင်သူကသူတို့ online မှာစင်ညာထားတယ်ညီမဆို member ဖြစ်တဲ့အခါကျတော့သူ email ပို့ထားတယ် Black Friday တက်ပြီဆိုပြီးတော့ email ပို့တယ် member တွေတော်တော်များတော့ပေါ့နော်ပို့ပြီးတော့ဟိုသူမတီးမှလည်းစင်ညာတယ်ဘယ်ဟာတွေကိုဘယ်လောက်ချမယ်ဆိုတာဟာမျိုးပေါ့နော်အဲ့တော့ကိုလိုချင်တဲ့ဟာတွေမှာဈေးချရှိရဆိုရင်ကိုကအဲ့ဟာတွေကိုနှုတ်လို့ခါလာပေါ့နော် okay ငါဒါတော့လိုချင်တယ်ဒါ email ဝယ်ချင်တယ် email ပို့ email မှာဘာတွေဘာတွေချရဆိုတာမျိုးရှိရဲအဲ့ဒါတော့ဝယ်လို့ရတာပေါ့နော်အဲ့တော့
ကူဈေးဝယ်ထွက်တော့တယောက်တည်းပဲသွားတာများလားအဲ့လိုဟိုကိုအပေါင်းသင်းနေနဲ့သွားတာများလား
ဟာအပေါင်းသင်းနေပဲသွားတာများတယ်ဒီမောက်ဒီမှာရှိတဲ့ငွေချင်းနေနဲ့ပေါ့နော်စုပြီးသွားတယ်တခါကျအင်းအမိသားစုနဲ့သွားတယ်ဟိုဒီအောက်လက်မောဆိုတအားဝေးတယ်အင်းကနေပြီးတော့အနည်းဆုံးမှန်30လောက်ဝေးမောင်းရတယ်ပေါ့နော်အဲ့ဒီခါကျတော့အောက်လက်မောသွားတဲ့ခါကျရင်အဲ့လိုမျိုးမိသားစုရဲ့ငွေချင်းနေနဲ့စုပြီးတော့သွားတယ်ကာတစင်းစီပေါ့အဲ့လိုမျိုးစုပြီးသွားတယ်
ဆိုတော့အခုလိုရာသီကအမေရိကန်မှာဆိုလို့ရှိရင်ဈေးဝယ်ဖို့အကောင်းဆုံးရာသီပေါ့လေဆိုတော့ဟိုခါတိုင်းထက်လည်းဒီလိုဈေးပိုချတဲ့ဟိုအချိန်မှလည်းဖြစ်တဲ့အခါကျတော့ဟိုဈေးဝယ်မယ်ဆိုလို့ရှိရင်ဟောတခြားသူတွေကိုဘယ်လိုအကြံဉာဏ်မျိုးပေးခြင်းလဲ
မဆရာလူတော်များကဈေးဝယ်ရတာဝါသနာပါတယ်သူများရဲ့ဆိုစဉ်းစားတာပေါ့နော်သူကခရစ်စမတ်ကိုလာဖို့ပြောတယ်ခရစ်စမတ်ကဈေးဝယ်လို့ကောင်းတယ်ပေါ့တကယ်တော့ဈေးဝယ်အကောင်းဆုံးအချိန်ကဒီလိုမှလာကုန်တယ်အဲအဲနဲ့တကယ်ချင်းနဲ့လည်းပြောတယ်အမေရိကန်လာလဲဖို့စီစဉ်ရှိရဆိုရင်ဈေးဝယ်ခြင်းနဲ့ဆိုရင်ပေါ့နော်အဲ့ဒီအချိန်တော့လာပါလို့
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်စီစဉ်ကိုတောက်ကြနေညမှာအတိထုတ်လင်းပေးပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လင်းချက်ကိုနှာစင်နိုင်ကြတာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။လူကုန်ကူးမှုလို့အများသိကြတဲ့လူမှောင်ခိုခိုးထုတ်တာဒါမှမဟုတ်ခက်တဲ့ကြေးကြံပြူတာဟာလူတူဦးတယောက်စီကလှုပ်အားကိုမတရားအမျက်ထုတ်တာဖြစ်စေသူ့သဘောဆန္ဒမှာပါပဲဒိညာလှည့်ပြပြီးဒါမှမဟုတ်အတင်းကျပ်လိမ်မှုလုပ်ငန်းမှာခိုင်းစေတာတွေဖြစ်စေပါဝင်တဲ့ရာဇဝတ်ပြစ်မှုတစ်ခုဖြစ်ပါတယ်ဒီလူကုန်ခူးမှုဟာတကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်ပြီးအမေရိကန်ပြည်ထောင်စုတမကဘယ်နိုင်ငံမှမှဒီပြဿနာနဲ့မကင်းကြပါဘူးခက်တဲ့ကြံပြူမှုဟာလူသားတိုင်းရဲ့စိတ်နှလုံးကိုကင်လှုပ်စေပြီးဒါလူသားတွေမှာရှိရမယ်အခြေခံရိုးကုန်တွေကတခုလည်းဖြစ်တာမို့ဒီလူကုန်ကူးမှုကိုတိုက်ဖြတ်တာဟာတကယ့်ကိုမှန်ကန်တဲ့လုပ်ရတခုဆိုတာသိတာပါလေလို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောပါတယ်လူကုန်ကူးရာဟာလူခွင့်ရေးကိုချိုးဖောက်တာဖြစ်ပြီးကမ္ဘာကြီးရဲ့တည်ငြိမ်မှုကိုလည်းချိန်ချောက်နေတာပါဒါအပြင်ဥပဒေစိုးမိုးမှုကိုပြက်ပြားစေသလိုအကြမ်းဖက်လိုက်စားမှုတွေဖြစ်ပေါ်လာစေတဲ့အပြင်ယောဂါဆိုးတွေကိုလည်းပြန့်နှံ့စေပါတယ်ဒါအပြင်ရှိသူတွေနဲ့မရှိဆင်းရဲသူတွေကြားကွာဟမှုကိုကြီးမားစေနိုင်တယ်လို့မိသားစုတွေကလည်းအကွက်ကွက်အပြပြဖြစ်စေတဲ့ကိစ္စမျိုးပါ။ဒါကြောင့်2030ရောက်ရင်က ကိုအတိုင်းဝိုင်းနေမှာဖြစ်စေကဘာတလောကဘယ်နေရာမှာမဆိုဖြစ်စေလူကုန်ကူးမှုလုံးဝမရှိတော့အောင်တိုက်ဖြတ်နိုင်ဖို့အတွက်2030ဖွံ့ဖြိုးမှုရည်မှန်းချက်တွေထားပြီးစူးစမ်းနေတာဖြစ်ကြောင်းလည်းပြောပါတယ်2012ခုနှစ်မတ်လထဲမှာသမ္မတဦးဘာမကလူကုန်ကူးမှုတိုက်ဖြတ်ရေးကိုဗဟုအစုအာဏာနဲ့ကင်တွယ်ပြီးပိုခိုင်မအောင်လုပ်ဖို့တောင်းဆိုခဲ့ပါတယ်လူကုန်ကူးမှုမဖြစ်ပွားအောင်ကာကွယ်ဖို့လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့နဲ့ကျူးလွန်သူတွေကိုတရားဆွဲဆိုဖို့တွေနဲ့ပတ်သက်ပြီးအကူအညီတွေပေးနိုင်အောင်ပူးပေါင်းဆောင်ရွက်အကောင့်ထဲပေါ်နိုင်အောင်အတွက်အစိုးရအဖွဲ့တွေကခေါင်းဆောင်တွေပုဂ္ဂလိကကဏ္ဍကပုဂ္ဂိုလ်တွေပညာရှင်တွေလူကုန်ကူးခံရသူတွေဘာသာရေးအတိုင်းအဝိုင်းလူမှုရေးအတိုင်းအဝိုင်းနဲ့ကျွမ်းကျင်သူတွေပါဝင်တဲ့ PITF လို့ခေါ်တဲ့သမ္မတရဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်ရေးဆိုင်ရာဌာနပေါင်းစုံပါဝင်တဲ့လုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်လူကုန်ကူးမှုပြဿနာနဲ့ပတ်သက်ပြီးလုံမပြေးနိုင်တာဘာမှမကြံစီရအောင်ပြည်ထောင်ချမှတ်တာနဲ့ပတ်သက်ပြီးလည်းအပြောင်းအလဲတွေစလုံးနေပြီဖြစ်ကြောင်းဟိုးရင်တုန်းကဖြစ်ပွားခဲ့တဲ့ဖြစ်ဆိုပြီးပြီးတာကိုပြီးပါစေဆိုသဘောမျိုးမထားတော့တဲ့ပြန်နောက်ဖြစ်ပွားလာမှာတွေကိုပါလက်မခံနိုင်တဲ့အတွက်တားဆီးဖို့ပါလှုပ်ဆောင်နေပြီလို့လဲဝန်ကြီးကယ်ရီကဂျွန်လာထဲမှာထုတ်ပြန်တဲ့ဒီနှစ်အတွက်လူကုန်ကူးမှုအစီရင်ခံစာမှာတင်ပြပြောဆိုခဲ့ပါတယ်ခေတ်သက်ကြံပြမှုအဆုံးသတ်စေဖို့အတွက်စူးစမ်းတဲ့နေရာမှာကိုယ်တက်နိုင်တဲ့လောက်လောက်အောင်မှာဖြစ်တယ်လို့အောင်မြင်မှုလည်းရအောင်မှာဖြစ်ပါတယ်ဒီလိုလူကောင်ကူးမှုဖြစ်ပွားစေတဲ့အခြေခံအချက်တွေနဲ့နောက်ဆက်တဲ့အကျိုးဆက်တွေကိုဖြည့်ရှင်းဖို့လှုပ်ဆောင်စရာတွေအများကြီးရှိနေချိန်မှာခေတ်သက်ကြေကျွံပြမှုတွေအဆုံးသတ်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုမှာအမေရိကန်ပြည်ထောင်စုကဆက်ပြီးဦးဆောင်သွားမှာဖြစ်ပါတယ်လို့လည်းပြောပါတယ်ဒီပြဿနာအတွက်အမေရိကန်ပြည်ထောင်စုကအဖွဲ့အစည်းမျိုးစုံနဲ့လက်တွဲလှုပ်ဆောင်မှာဖြစ်တယ်လို့အချက်လက်တွေကိုဖလှယ်ရင်းလူကုန်ကူးခံရတဲ့တားကောင်တွေမရှိစေဖို့ချင်းကပ်လှုပ်ဆောင်မှုအသစ်တွေဆက်လက်လှုပ်ဆောင်နေမှာဖြစ်တယ်လို့နီလန်းသစ်တွေကိုလည်းရှာဖွေမှာဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်တန်ရဲ့ဒီဇင်ဘာလ6ရက်အင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနအီအထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုမနေ့ပိုင်းအစီအစဉ်အစောပတ်တက်မှာသတင်းအချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါအောင်မယ်ရှင
်။ဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမဲ့သမ္မတအဖြစ်ရွေးချယ်တင်မြှောက်လိုက်တဲ့ပေါ်တရုတ်နိုင်ငံကအများစုကကြိုးဆိုခဲ့ကြပေမဲ့နောက်ပိုင်းမှာပြုလုပ်ခဲ့တဲ့ထရမ့်ရဲ့ထိုင်ဝမ်ကိုတယ်လီဖုန်းဆက်သွယ်မှုနဲ့ Twitter လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာရေးသားချက်တွေကြောင့်ထရမ့်ရဲ့သမ္မတလက်ထက်အစကမျှော်လင့်ထားခဲ့ရတယ်လို့ကြိုတင်တွက်ဆလို့မဖြစ်နိုင်ဘူးဆိုပြီးတော့ပြောင်းလဲရှုမြင်နိုင်ရတယ်လို့ဆိုပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က Republican Party အတွင်းသူ့ရဲ့ပြန်ပယ်ဟောင်းနေအနေနဲ့တဦးဖြစ်တဲ့အငြိမ်းစားအုံနောက်နဲ့အာရုံဆိုင်ရာဝန်ကြီးဆရာဝန်ကြီး Ben Carson ကိုအိုအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဌာနရဲ့ဝန်ကြီးခန့်အပ်ဖို့အတွက်ရွေးချယ်လိုက်ပါတယ်။ကာဆင်ဟာလူမှုအဖွဲ့အစည်းတွေအားဖြည့်ပေးရေးနဲ့မိသားစုဝင်တွေရဲ့ဘဝမြင့်တင်ပေးရေးအတွက်ဆန္ဒပြင်းပြပြီးထူးချွန်တဲ့လူတစ်ဦးဖြစ်တဲ့အကြောင်းထရန့်ကတင်းနာနေမှာပြောဆိုခဲ့ပါတယ်။ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာဘရပ်ဆယ်မြို့မှာအင်္ဂါနေ့ကျင်းပမယ့်နှစ်ကုံဆုံးကျင်းကာလအစည်းအဝေးမှာဆွေးနွေးကြမယ့်အချက်အလက်တွေနဲ့ပတ်သက်ပြီးတော့အလုပ်များနေကြပါတယ်။အဲ့ဒီအထက်မှာဥရောပတမကအတွင်ပုံမချစ်ချစ်ရင်းနှီးမှုရရှိစေဟာထိတ်တန့်ဦးစားပေးအကြောင်းအရာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အခုချိန်ဟာမဟာမိတ်အဖွဲ့အစည်းအတွင်းစိန်ခေါ်မှုတွေအမြောက်များနဲ့ကြုံနေကြရတာပါဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပေါ်မှာ9ရက်ကြာအပြစ်ရက်သဘောတူမှုတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကပေချလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုရုပ်ချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့ရောင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့စီစဉ်ထားပါတယ်
။အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးစံမိုးဝေကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်မှုကနန်းထွေးကြီးဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီခွတ်ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.